ဇန်နဝါရီလ၄ရက်နေ့မှာကြောက်ရွံ့တဲ့မြန်မာနိုင်ငံရဲ့အချင်း80မြောက်လွတ်လပ်ရေးနေ့အခါသမယမှာသမရာကြီးဦးထင်ကျော်နဲ့တကွမြန်မာပြည်သူပြည်သားအလုံးကိုအမေရိကန်ပြည်ထောင်စုကိုယ်စားချီးကျူးဂုဏ်ပြုပါကြောင်းအမေရိကန်နိုင်ငံချိုင်းဝန်ကြီး Rex Tillerson ကအင်္ဂါနေ့မှာတောင်းဝန်လွှာပေးပို့လိုက်ပါတယ်။ငြိမ်းချမ်းရေးလွတ်လပ်ရေးနဲ့တရားမျှတမှုရရည်အတွက်ဒီဇိုင်းမမကြိုးပမ်းနေတဲ့မြန်မာပြည်သူတွေနဲ့အတူအမေရိကန်ပြည်ထောင်စုကရက်တည်ခဲ့တာနှစ်ပေါင်း10စုနှစ်ပေါင်းများစွာကြာရှည်ခဲ့ပြီဖြစ်ကြောင်းနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးရှေ့ဆက်နိုင်မှုအတွက်ဆက်လက်ကူညီမယ်လို့လည်းကတိပေးလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာဆယ်စုနှစ်နဲ့ချင်းနေပြီဖြစ်တဲ့ပဋိပက္ခတွေအဆုံးတက်နိုင်ရင်လူခွင့်လေးစားမှုခိုင်မာရင်ပွင့်လင်းမြင်သာမှုရှိရင်နဲ့တရားဥပဒေစိုးမိုးရေးနဲ့အတူပြည်စုံနဲ့စီးပွားရေးဖွံ့ဖြိုးမှုရှိအောင်အရက်ဖက်အစိုးရလှုပ်ဆောင်နေမှုတွေကိုအမေရိကန်ဆိုရကဆက်လက်ပံ့ပိုးပေးနေမယ်လို့လည်းဖော်ပြပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတွင်းနေထိုင်သူအားလုံးအခွင့်အလမ်းညီလူညီမျှပြည်ဝရစီရင်နဲ့ဒီမိုကရေစီလူမှုတိုင်းဝန်ရဲ့အကျိုးအမြတ်တွေခံစားစေရတဲ့ရှိဆက်တဆင့်တိုးလှုပ်ဆောင်ဖို့အတွက်အာဏာပိုင်တွေကိုတိုက်တွန်းလိုက်ပါတယ်။လာမယ့်နှစ်မှာမြန်မာပြည်သူအားလုံးငြိမ်းချမ်းမှုလုံခြုံမှုနဲ့ချမ်းသာကြွယ်ဝမှုရှိစေဖို့ဆုတောင်းပေးလိုက်ကြောင်းတောင်းဝန်ထော်မှာဖော်ပြထားပါတယ်။